အရှိတယုတ်ပင်လယ်ပြင်အတွင်းပိုင်ဆိုင်မှုအငင်းပွားနေပြီးဂျပန်ဘက်ကသူတို့ပိုင်နဲ့လို့ပြောနေတဲ့ကျွန်းတွေအနီးကိုတရုတ်ရေရင်နှစင်းဝင်လာတယ်လို့ဂျပန်ကမ်းခြေဆောင်တပ်ကတနင်္ဂနွေနေ့မှာပြောပါတယ်။ဒီနှစ်အတွင်းတရုတ်ဘက်ကဂျပန်ရေပိုင်နဲ့ထဲကိုဝင်လာတာ20ကြိမ်တိတိရှိပြီဖြစ်ကြောင်းအခုတစ်ကြိမ်ကတော့ဩဂုတ်လနှောင်းပိုင်းပထမဆုံးအချိန်ဝင်ရောက်မှုဖြစ်တယ်လို့ဂျပန်ကမ်းခြေဆောင်တပ်တာဝန်ရှိသူကပြောပါတယ်။တရုတ်ကဒါဝယူလို့ခေါ်ပြီးဂျပန်ကစင်ကာကူးလို့ခေါ်တဲ့နှစ်နိုင်ငံပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းစုအနီးပင်လယ်ပြင်အတွင်းချင်းနှင့်ဝင်ရောက်မှုကိုဂျပန်ဘက်ကကန့်ကွက်ထားပါတယ်။တနင်္ဂနွေနေ့မနေ့10နာရီ45မိနစ်လောက်မှာတရုတ်ကမ်းခြေဆောင်တပ်ဖွဲ့ကရေရင်နှစ်ဆင်းကျွန်းစုအနီးရေပြင်ကိုချင်းနှင့်ဝင်ရောက်လာပြီးဂျပန်၅ဘန်းဆက်လေအနီးကိုချင့်ကပ်ခဲ့ကြောင်းအဲ့ဒီနေရာတဝိုက်ကိုတော့ဂျပန်ကမ်းခြေဆောင်တပ်ကကင်းလေရေရင်တွေတက်ချထားကြောင်းဂျပန်ကျူတို့သတင်းကဖော်ပြပါဗျ။ဒီကိစ္စနဲ့ပတ်သက်ပြီးတရုတ်နိုင်ငံခြားရေးဌာနကို Reuters သတင်းအေဂျင်စီကဆက်သွယ်ခဲ့ပေမဲ့ချက်ချင်းတော့တုံ့ပြန်ဖြေကြားချက်မရပါဘူး။တရုတ်ကာကွယ်ရေးဝန်ကြီးဌာနကလည်းလက်ရှိအချိန်ထိတော့ဆက်သွယ်လို့မရသေးဘူးလို့လည်း Reuters သတင်းကဖော်ပြထားပါဗျ။